မေရိကန်စစ်သည်တူဟာကိုရီးယားနှစ်နိုင်ငံကြားကပူးတွဲလုံခြုံရေးယူထားတဲ့ဧရိယာကိုပိုင်းထားတဲ့နယ်ခြားကိုအင်ကာနေတို့ကတရားမဝင်ဖျက်ချော်ဝင်ရောက်ပြီးတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆပါတယ်။ဒီနှစ်နိုင်ငံလုံခြုံရေးနယ်မြေမှာလဲပတ်နေတဲ့အဲ့ဒီစစ်သည်ဟာနယ်စပ်မြင့်ကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုခွင့်ပြုချက်မရှိဘဲဝင်ရောက်သွားတဲ့နောက်မြောက်ကိုရီးယားရဲ့ဖမ်းဆီးမှုခံထားရတယ်လို့ယူဆတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနရရှိသူကပြောပါတယ်ဒီမတော်ဆဖြစ်မှုကိုဖြေရှင်းနိုင်ဖို့အတွက်မြောက်ကိုရီးယားစစ်တပ်ကတာဝန်ရှိသူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါရယ်။သူဟာစစ်စည်းကမ်းဖောက်ပြမှုနဲ့အချုပ်ခန်းထဲမှာတလခွဲနေခဲ့ရပြီးတော့အမေရိကန်ကိုပြန်ပို့ဖို့လေစိတ်ကိုခေါ်ယူထားတဲ့အချိန်မှာလေရင်ပုံကိုရောက်မလာခဲ့တာလို့အဲ့ဒီအမေရိကန်ရာရှိက VOA ကိုပြောပါရယ်။တစ်ချိန်ထဲမှာတော့အခုဒီနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာတော့မြောက်ကိုရီးယားနိုင်ငံကပဲ့ထိန်တက်ဒုံးနှစင်းအရှိတ်ချမ်းကိုပစ်လွှတ်လိုက်ပြီးတော့နှစင်းလုံးဟာဂျပန်ပင်လယ်ပြင်မှာရှိတဲ့စီးပွားရေးဇုံအတွင်းကိုကြားရောက်ခဲ့ပုံရတယ်လို့ဂျပန်ကာကွယ်ဝင်ကြီးကပြောဆိုထားပါရယ်ခင်ဗျာ။